သတင်းစာနယ်ဇင်းသမားတွေရေးဆွဲထားတဲ့မီဒီယာဥပဒေမူကြမ်းကိုလွှတ်တော်ကိုယ်စားလှယ်တဦးကလာမဲ့တနင်္လာနေ့မှာအမျိုးသားလွှတ်တော်ကိုတင်သွင်းတော့မှာဖြစ်ပါတယ်။ပြည်ပြင်ပြောင်းလဲနေတဲ့မြန်မာနိုင်ငံတွင်ပြည်သူတွေသတင်းမီဒီယာလွတ်လပ်ခွင့်ပို့ပြီးတော့ရရှိလာစေဖို့လွှတ်တော်တွင်တာဝန်ခံတင်ပြတောင်းဆိုပေးမှာဖြစ်တယ်လို့အမျိုးသားဒီမိုကရေစီပါတီတစ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဖုံးမြင့်အောင်ကဆိုပါတယ်။အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်စုမုံကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။တနင်္လာနေ့ဩဂတ်လ19ရက်နေ့မှာမြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီကနေပြီးတော့ရေးဆွဲထားတဲ့သတင်းမီဒီယာဥပဒေမူကြမ်းကိုအမျိုးသားလွှတ်တော်အတွင်းတင်သွင်းတော့မှာဖြစ်ပါတယ်။သတင်းမီဒီယာလွတ်လပ်ခွင့်ရရှိရေးသတင်းသမားတွေဝိုင်းဝန်းတောင်းဆိုနေတဲ့မီဒီယာဥပဒေကိုတာဝန်ခံပြီးတော့တင်သွင်းပေးမယ်လွှတ်တော်ကိုယ်စားလှယ်ကတော့အမျိုးသားဒီမိုကရေစီပါတီတစ်ကရန်ကုန်တိုင်းဒေသကြီးမဲဆန္ဒနဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဖုံးမြင့်အောင်ပဲဖြစ်ပါတယ်။ပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်နေတဲ့အရက်သားအစိုးရလက်ထက်အတွင်ပြည်သူတွေသတင်းမီဒီယာလွတ်လပ်ခွင့်ပို့ပြီးတော့မှရရှိလာစေဖို့သူ့အနေနဲ့လွှတ်တော်အတွင်းတာဝန်ခံတင်ပြတောင်းဆိုမှာဖြစ်တယ်လို့လည်းအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဖုံးမြင့်အောင်ကဆိုပါတယ်
။ဒီမီဒီယာလွတ်လပ်ခွင့်လိုချင်တာကတော့ဒီလိုမဟုတ်ပါဘူး။မီဒီယာသမားတွေဆိုလည်းမဟုတ်ပါဘူး။တိုင်းပြည်ကတော့ TVB ကအားလုံးပြည်ကျွန်တော်ကဒီရောက်တရားရပါ။ခုကဒီမိုကရေစီစကစ်ပေးလို့ပြောတာပြောလို့ရတယ်။ကျွန်တော်တို့မှဒီမိုကရေစီနိုင်ငံကမရှိတဲ့စံတိုင်းဝန်ကြီးဌာနဆိုတာကျွန်တော်တို့မှရှိနေပါပဲ။ကျိုးစားတဲ့ဆက်ကနိုင်ငံပိုင်ကြံကြံဦးကြီးဌာနဆိုတာကိုကျွန်တော်မကြည့်အောင်ကျိုးစားတော့ကဒါအခြေခံဖြစ်ပါဒုတိယအချက်ကတော့ကြံကြံဦးကြီးဌာနနေရာမှာကျွန်တော်တို့မီဒီယာကောင်စီအရဒီလိုမျိုးနေမတော်ဝင်ကြီးလုပ်သွားမှာပါအဲ့ဒီအခြေခံပြောင်းတော့ကျွန်တော်တို့ကဒီအခြေလိုက်ဆိုတော့ကျိုးစားအောင်ပါ
ပြန်ကြားရေးဝန်ကြီးဌာနရဲ့တင်သွင်းထားပြီးသားပုံနှိပ်ချင်းနဲ့ထုတ်ဝေခြင်းဆိုင်ရာမီဒီယာဥပဒေမူကြမ်းနဲ့အပြိုင်လွှတ်တော်တွင်မှတင်သွင်းအဆိုပြုဖို့ရှိတဲ့သတင်းစာနယ်ဇင်းသမားတွေရေးဆွဲထားတဲ့မီဒီယာဥပဒေမူကြမ်းကိုလွှတ်တော်ကိုယ်စားလှယ်တယောက်အနေနဲ့တင်သွင်းဖို့ပြင်ဆင်ဆောင်ရွက်နေတာတွေနဲ့ပတ်သက်လို့လည်းမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဖုံးမြင့်အောင်ကအခုလိုပြောပါရစေ။
ဒီကနေ့ကောင်းကင်နဲ့မြန်မာပြည်ကိုပေါ်ကြည့်တော့ကိုင်းတဲ့ချက်ရှိတယ်။တစ်ဖက်နဲ့တစ်ဖက်လုံးဝဆက်ကြည့်နေတဲ့ချက်တွေရှိတာ။အခုတော့နေရာတော့ကိုင်းတဲ့ချက်တွေကဘယ်လိုမျိုးအခြေရှိရမလဲ။အချက်တွေကကျွန်တော်သိထားပါတယ်။တကယ်လွတ်တော်ရမှာလား။အဲအဲ့ဒါကလေးအချက်တွေပြမှာပါ။
စာနယ်ဇင်းသမားတွေစုဖွဲ့ထားတဲ့သတင်းမီဒီယာကောင်စီကရေးဆွဲတင်သွင်းမဲ့မီဒီယာဥပဒေမူကြမ်းနဲ့ပတ်သက်လို့အမျိုးသားလွှတ်တော်နဲ့ပြည်သူ့လွှတ်တော်နှစ်ရပ်စလုံးမှာတင်သွင်းအဆိုပြုထောက်ခံနိုင်မှုလွှတ်တော်ကိုယ်စားလှယ်တွေအနေနဲ့လည်းဒီဥပဒေမူကြမ်းကိုဖတ်ရှုသိရှိနားလည်ပြီးဆွေးနွေးပေးကြဖို့စာနယ်ဇင်းသမားတွေကအလေးနက်ထားတောင်းဆိုပါတယ်လို့မြန်မာနိုင်ငံစာနယ်ဇင်းကောင်စီကအတွင်းရေးမှူးဦးကျော်မင်းစွေကပြောပါတယ်
။တော်တော်မှဥပုံမရအောင်ကျွန်တော်ပြလိုက်ပါပြီ။နိုင်ငံတော်နဲ့နိုင်ငံသားအားလုံးအကျိုးအတွက်ရည်ရွယ်ပြီးတော့ထောက်ခံဆွေးနွေးပေးဖို့ပေါ့နော်မြေတရက်ခံတာ။ကျင်းပြီးတော့လက်ခံတော့ဆွေးနွေးတဲ့အချိန်ကြလို့ရှိရင်လည်းကျွန်တော်တို့ဘက်ကဆွေးနွေးတဲ့သူတွေပို့ပြီးတော့ကြည့်ရအောင်ဆွေးနွေးလို့ရအောင်ကျွန်တော်တို့အကြံဉာဏ်တွေပေးတော့တာမျိုးလုပ်ပါပါလား။ဥပဒေကဘယ်လောက်ထိနိုင်ငံသားတွေအခွင့်အရေးကာကွယ်ပေးမလဲနိုင်ငံသားတွေဥပဒေအောက်မှာဘယ်လောက်ထိစိတ်တည်ဆောင်ဆောင်နိုင်မလဲဆိုတာဥပဒေပြုတဲ့ process တစ်ခုလုံးမှရှိတဲ့အလုံးမှာတောင်းရှိပါလေ။နောက်အဲ့လိုမျိုးတာဝန်ရှိတဲ့နေမျိုးတူတုံ့နေကြတဲ့သူတွေအလုံးနောက်ဥပဒေလက်မှတ်ပြည့်ထုတ်ပြန်တဲ့အချိန်ပေါ့နော်။သမိုင်းမှတ်တမ်းကြီးတမိုင်းမှတမ်းကြီးတဲ့အခါမှာဘယ်လိုမှတမ်းကြီးရေးခဲ့တယ်ဒီလူတွေကအဆုံးဖြတ်ပြီးမှာ
မီဒီယာဥပဒေမူကြမ်းလွှတ်တော်တွင်တင်သွင်းအဆိုပြုတဲ့အခါသတင်းမီဒီယာလွှတ်လပ်ခွင့်အတွက်လွှတ်တော်တွင်မှာကုညီထောက်ခံဆွေးနွေးနိုင်မှုအရေးလွှတ်တော်နာယကသူရဦးရွှေမန်းအပါအဝင်ဒေါအောင်ဆန်းစုကြည်နဲ့လွှတ်တော်ကိုယ်စားလှယ်တွေကိုသတင်းမီဒီယာသမားတွေကမြစ်တာရက်ခံတင်ပြနိုင်ခဲ့ကြပြီလဲဖြစ်ပါတယ်ပြန်ကြားရေးဝန်ကြီးဌာနကဥဆောင်ရေးဆွဲခဲ့တဲ့ပုံနှိပ်ချင်းနဲ့ထုတ်ဝေခြင်းဆိုင်ရာမီဒီယာဥပဒေမူကြမ်းကိုပြည်သူလွှတ်တော်မှာတင်ပြအဆိုပြုခဲ့ရမှာတော့ကန့်ကွက်သူမရှိဘဲတခဲနဲ့အတည်ပြုခဲ့ကြပြီးတော့အခုဆိုရင်အမျိုးသားလွှတ်တော်မှာပါအတည်ပြုနိုင်မှုအဆိုတင်သွင်းကြတော့မှာဖြစ်ပါတယ်။ဒီလိုမျိုးပြန်ကြားရေးဝန်ကြီးဌာနကရေးဆွဲတဲ့မီဒီယာဥပဒေမူကြမ်းနဲ့ပတ်သက်လို့လည်းမီဒီယာလွတ်လပ်ခွင့်မရှိဘဲသတင်းမီဒီယာသမားတွေအပေါ်မှာကန့်သက်ဖိနှိပ်မှုချုပ်ကိုင်မှုတွေရှိတယ်ဆိုပြီးတော့သတင်းမီဒီယာသမားတွေဘက်ကလည်းပြင်းပြင်းထန်ထန်ကန့်ကွက်နေကြတာဖြစ်ပါတယ်။သတင်းမီဒီယာသမားတွေကကိုယ်တိုင်ရေးဆွဲထားတဲ့မီဒီယာဥပဒေကြမ်းကိုလွှတ်တော်တွင်တင်ပြဖို့ကြိုးစားကြတဲ့အခါဒီသတင်းမီဒီယာဥပဒေမူကြမ်းကိုလွှတ်တော်ကိုပြန်ကြားရေးဝန်ကြီးဌာနအနေနဲ့ကိုစားပြုပြီးတော့တင်ပြမပေးနိုင်ဘူးလို့ပြန်ကြားရေးဒုတိယဝန်ကြီးဦးရဲထွတ်ကပြောဆိုလိုက်ပါတယ်။ဒါကြောင့်ပြီးခဲ့တဲ့ August 10 ဇန်နဝါရီလကလည်းပြန်ကြားရေးဝန်ကြီးဌာနရဲ့ဖိတ်ခေါ်ချက်နဲ့တွေ့ဆုံခဲ့ကြတဲ့သတင်းမီဒီယာကောင်စီယာယီနဲ့ပြန်ကြားရေးဝန်ကြီးဌာနတာဝန်ရှိတဲ့သူတွေတွေ့ဆုံခဲ့ကြတဲ့အခါမှာလည်းနှစ်ဖက်ပြေလည်မှုမရခဲ့ဘဲသဘောထားကွဲလွဲမှုတွေရှိနေကြဆဲဖြစ်ပါတယ်။အခုအခါမှာသတင်းမီဒီယာသမားတွေအနေနဲ့လွှတ်တော်တွင်သတင်းမီဒီယာဥပဒေမူကြမ်းကိုတင်သွင်းတဲ့အခါမှာလွှတ်တော်ကိုယ်စားလှယ်တွေရဲ့ထောက်ခံမှုရရှိရေးကြိုးပမ်းနေကြတယ်လို့ပဲပြည်သူလူထုအတွင်းမှာလည်းသတင်းသမားတွေရဲ့မီဒီယာဥပဒေမူကြမ်းကိုထောက်ခံကြဖို့လက်မှတ်စုစည်းတဲ့စီယုံလှုံ့ဆော်မှုကမ်ပိန်းတွေကိုလည်းလှုပ်ဆောင်နေကြတာဖြစ်ပါတယ်ရှင်။